မြန်မာနိုင်ငံတွင် COVID-19 ရောဂါပိုးဓာတ်ခွဲရလဒ်အဖြစ်အများဆုံးရှိနေတဲ့အင်းစိန်မြို့နယ်မှာကျန်းမာရေးစစ်တမ်းကောက်ယူနေတဲ့အခြေအနေကိုပြောပြပေးပါမယ်။ကျွန်မအင်တနာထွန်းပါ။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးရှိမရှိဓာတ်ခွဲဆန်းသက်ပြီးရောဂါပိုးရှိကြောင်းအဖြေထွက်သူအရေအတွက်ကဒီကနေ့မွန်းလွဲပိုင်းအထိစုစုပေါင်းက162ဦးရှိနေပြီးတော့အဲ့ဒီစီးရင်အရရန်ကုန်တိုင်းမှာတင်ရောဂါပိုးတွေ့ရှိသူ126ဦးရှိနေပါတယ်။အဲ့ဒီအထက်ကမှအင်းစိန်မြို့နယ်က29ဦးနဲ့အများဆုံးဖြစ်ပါတယ်။ဒီအတွက်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့အထူးစီမံချက်အနေနဲ့အင်းစိန်မြို့နယ်အတွင်းတအိမ်တဆင်ကျန်းမာရေးစစ်တမ်းကောက်ယူနေတာဖြစ်ပါတယ်။လူဦးရေ5000လောက်ရှိတဲ့အင်းစိန်မြို့နယ်မှာအခုလိုကျန်းမာရေးစစ်တမ်းကောက်ယူတာနဲ့တပြိုင်တည်းဖြားနာကုသမှုတွေကိုပါဆက်လုပ်သွားမယ်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးဝေဖြိုးဟန်က VOA ကိုပြောပါရယ်
။အစီအစဉ်တဲ့အခါမှာကျန်းမာရေးဝန်ထမ်း200လောက်ပါတယ်။ကျွန်တော်တို့ဒီ volunteer ဘက်က400လောက်ပါတာပေါ့နော်။အဲ့တော့တပွဲကိုဖွဲ့200ဖွဲ့လိုက်တယ်ဖွဲ့ပေါင်းအပွဲ200တပွဲကို3ရောင်နှုံးနေပါတော့ဒီသူအပိုင်လိုက်လမ်းလိုက်ကိုတောင်းရှိပြီးတော့အဲလိုက်ကျမကြီးစတန်လိုက်ကောက်ကြတာပေါ့နော်အဲကိုကူချင်းမြင့်နေတဲ့သူမှန်တယ်ရှိတယ်ဆိုလို့ရှိရင်ဒါတွေကိုရိုးရိုးပို့ပူတယ်ဆိုရင်တော့ဖီဘာကလင်းနေလောက်ကိုဘူတော့ပို့ဆွဲပြောင်းပြီးတော့ကုသမှုလုပ်မယ်အဲခုနလိုပေါ့နှစ်ချက်လောက်ဖြစ်တယ်နော်ဟိုတွေ့တယ်ဆိုရှင်တော့ရေးပေါ်အချင်းနေနေဆိုရင်တော့အဲချင်းစိန်စေယုံကြီးကိုလွှဲပြီးတော့အခုဒါစစ်စင်းမှုကြီးရှုံးနေပေါ့နော်
။ကျန်းမာရေးစစ်တမ်းကောက်ယူတာကနေ fever clinic တွေကိုပို့ရတဲ့သူတွေရှိသလိုအင်းစိန်ဆေးရုံကြီးကိုပို့ရမဲ့သူတွေလည်းရှိနေပါဗျ။စည်ရင်အတိအကျကိုတော့မသိရသေးပါဘူး။ COVID-19 ကာလမှာတာမန်ဖျားနာတာတွေကိုကုသပေးနိုင်ဖို့အတွက် community fever clinic တွေကိုဖွင့်လှစ်ထားတာဖြစ်ပါတယ်။ဒါပေမဲ့တချို့တွေကကိုပူချိန်မြင့်လာလောက်ခြောက်ဆိုးနှာချေတာလောက်နဲ့ဆေးခန်းကိုမလာကြတဲ့အတွက်ရောဂါပိုးတွေ့ရှိမှုများတဲ့အင်းစိန်မြို့နယ်မှာတအိမ်တဆင်ကျန်းမာရေးစစ်တမ်းကောက်ယူနေတာလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်နော်လှလှဆိုးကအခုလိုပြောပါရစေ
။ဘယ်လောက်ထိထိရောက်မှုရှိနိုင်လဲဆိုတော့ရှိနိုင်ပါတယ်။ဒါလည်းဆိုတော့ဟိုကျမတို့ဒီဖီဗာကလင်းနဲ့မှာဆိုလို့ရှိရင်တစ်ရက်ကိုလာပြတာ50နဲ့ဆက်ကြတာမှာရှိတယ်လေအဲ့ရနေတော့ခေရခံပြီးတဲ့ဖြစ်စုလည်းရှိတယ်အဲဆိုတော့ဟိုရောက်လာတဲ့လူရလည်းဟိုအချားချားလာနာလာရှိလို့နောက်သူတို့ဟာသူတို့အဲ့လိုမျိုးကဒီအဲ့ရကပျောက်နေတာလည်းဒီလိုရှိတယ်တခါလေလည်းအဲ့ဒါတွေကိုမသိဘဲနဲ့အိမ်မှာပဲနေလိုက်တဲ့လူတွေရှိတောင်းရှိတယ်လေအဲ့ဒါကိုခြေဟိုအိမ်ရင်းတိုင်းရရောက်ခြေရခံတဲ့သဘောပါ
အင်းစိန်မြို့နယ်က fever clinic တွင်မှမေလ5ရက်နေ့အထိလာရောက်ပြသတဲ့လူနာစုစုပေါင်းက900ကျော်ရှိပြီးတော့ယောဂပိုးတွေ့ရှိခဲ့သူက5ဦးရှိပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့အထူးစီမံချက်နဲ့အိမ်နဲ့ရာရောက်စစ်တမ်းကောက်တာမျိုးကိုလက်တလုံးမှာတော့တခြားမြို့နယ်တွေမှာလုပ်ဖို့မရှိသေးပါဘူး။ဒါပေမဲ့အခုလုပ်နေတဲ့ထိရောက်မှုကိုကြည့်ပြီးဆက်လုပ်သင့်မလုပ်သင့်စဉ်းစားဆုံးဖြတ်သွားမယ်လို့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းက VOA ကိုပြောပါရယ်။လက်တလောအချိန်ထိယောဂပိုးရှိမရှိတက်ခွဲဆန်းသက်ခဲ့သူစုစုပေါင်းက9000ကျော်ရှိနေပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။လက်ရှိမြန်မာနိုင်ငံမှာ COVID-19 ယောဂတွေ့ရှိရသူစုစုပေါင်းက162ဦးရှိနေပြီးသေဆုံးသူ6ဦးနဲ့ပြန်လည်သက်သာလာသူ49ဦးရှိနေပါတယ်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေတင်ပြပေးပို့တာဖြစ်ပါတယ်။